ကျောင်းနိုင်ငံဟွာဘေးပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တနင်္ဂနွေနေ့ကသေဆုံးသူ62ဦးထပ်တိုးခဲ့ကြောင်းတနင်္လာနေ့မနေ့ခင်မကြာသေးခင်ကပဲပြည်နယ်ကျန်းမာရေးကော်မရှင်ကသူ့ရဲ့ website မှာတင်ထားပါတယ်။ဟွာဘေးပြည်နယ်ထဲမှာပဲနောက်ထပ်ကူးစက်မှုအသစ်လူပေါင်း2618ဦးထပ်မံတွေ့ရကြောင်းလည်းဖော်ပြထားပါတယ်။အခုထွက်ပေါ်လာတဲ့စီးရင်တွေအရဆိုရင်တော့တရုတ်နိုင်ငံတွင်သေဆုံးသူစုစုပေါင်း902ဦးထိရောက်ရှိသွားတာဖြစ်ပြီးဒီအရေအတွက်ဟာဆိုရင်2003ခုနှစ်ကဖြစ်ခဲ့တဲ့ SARS ရောဂါကြောင့်သေဆုံးရမှုအရေအတွက်ထက်ကျော်လွန်သွားတာဖြစ်ပါတယ်။ကူးစက်ခံရသူစုစုပေါင်းကလည်းတနင်္ဂနွေနေ့မှာ 4,000 နီးပါးကိုရောက်ရှိသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ဒီကကူးစက်ပြန့်နှံ့ရာဖြစ်တဲ့ကျောင်းနိုင်ငံဟွာဘေးပြည်နယ်မှာတော့လူပေါင်းသန်းနဲ့ချီပိတ်မိနေဆဲဖြစ်ပြီးဒေသခံတွေကတော့ဆက်နှက်ရိတ်ခါမလုံလောက်ဘူးလို့ပြောဆိုနေကြပါတယ်။ကုတန်းရဝယ်ရေးဝန်ကြီးဌာနဈေးစီမံခန့်ခွဲရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဝမ်ဘင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။前期部分省市出现了局部的
လက်တလောအခြေအနေမှာတော့တချို့ပြည်နယ်တွေနဲ့မြို့တွေမှာအစိုးရလွန်ပြီးဝယ်ယူနေကြတာမျိုးတချို့ကိုတွေ့နေရတယ်လို့ပြောဆိုသွားတာပါ။ဒါအပြင်ပို့ဆောင်ရေးအခက်အခဲဈေးကြီးမြင့်မှုနဲ့အလုတ်သမားမလုံလောက်တာတွေလည်းရှိနေတယ်လို့တရုတ်ကူးသန်းရောင်းဝယ်ရေးဌာနအရာရှိဝမ်ဘင်းကတနင်္ဂနွေနေ့မှာပြောပါတယ်။စားတောက်ကုန်တွေပုံမှန်အနေအထားအတိုင်းဖြစ်အောင်ပို့ဆောင်နိုင်ရေးခက်ခဲနေတဲ့အကြောင်းလက်ရှိမှာတော့ဝက်သားနဲ့ကြက်ဥက9ရက်စာရှိပြီးဟင်းသီးဟင်းရွက်က3ရက်စာရှိတယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာတော့အမေရိကန်အကူအညီနဲ့ဒီလကုန်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ကိုဓာတ်ခွဲဆန့်တက်နိုင်တော့မယ်လို့ကျန်းမာရေးဝန်ကြီးကတင်းနှင်းကနေနေမှာပြောဆိုထားပါတယ်